တည်တည်ထိခိုက်မှုများပြားတဲ့ဆီးရီးယားနိုင်ငံရဲ့ရေရှည်ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာနိုင်ရေးတန်တမာရေးဆိုင်ရာလုပ်ငန်းနဲ့တွေ့မြင်လှုပ်ဆောင်ဖို့လာမယ့်သတင်းပတ်အတွင်းဆီးရီးယားဆိုင်ရာကျယ်ပြန့်တဲ့နိုင်ငံတကာဆွေးနွေးပွဲပြုလုပ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့တွေ ဝန်ကြီးနှုတ်သလုံးဟာတူရကီနဲ့ sorry အာရေဗျနိုင်ငံသားကြီးဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့ပြီးအဲ့ဒီတွေ့ဆုံမှုတွေဟာအပြုသဘောဆောင်ပြီးတိုးတက်မှုရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်အတိတ်ပဲရှိတဲ့နိုင်ငံရေးဖြစ်စဉ်တွေထွက်ပေါ်လာရေးရည်ရွယ်တဲ့ကျေပြန့်တဲ့ဆွေးနွေးပွဲဖြစ်လာရေးအတွက်သက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲကိုအစောဆုံးလာမယ့်တောက်ကြနေ့လောက်မှာကျင်းပနိုင်နိုင်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်ဒါဟာ best ပေါင်းစုံပါဝင်ပြီးအားလုံးစုပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပြီးကိုယ့်ဟာကိုယ်ခေါင်းဆောင်ခံထားတဲ့သူတွေမပါကြောင်းအကြံဉာဏ်တွေဝိုင်းရှာကြဖို့အတွက်ဖြစ်ကြောင်းစီဝဲမှာတက်ရောက်သူအားလုံးဟာဒန်းတူဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်ဘယ်နေရာမှာတွေ့ဆုံမယ်ဆိုတာတော့ကြေညာခြင်းမရှိသေးပါဘူး